ဆင်းရဲဒုက္ခတွေအဆုံးတိုင်ပါလားသင်ဘလို့ထင်တယ်လဲအဆုံးတိုင်မယ်အဆုံးတိုင်မှာမဟုတ်ဘူးအဆုံးတိုင်ကောင်းတိုင်လိမ့်မယ်ကျမ်းစာအစိုးဘုရားသခင်သည်တို့ဤမျက်စိမှမျက်ရည်ရှိသည်များကိုတုတ်တော်မူမည်တေခြင်းရှိတော်မူမဟုတ်ငိုကြွေးမြည်တမ်းခြင်းအော်ဟစ်ခြင်းနာကျင်ခြင်းတို့လည်းရှိတော်မူမဟုတ်ဗျာဒိတ်23:4ကဘာသစ်ဘာသာပြန်ကျမ်းအထက်ပါကျမ်းစာအစိုးကနေသင်ရရှိနိုင်မဲ့အကျိုးကျေးဇူးများကျွန်ုပ်တို့ရဲ့ပြဿနာတွေကိုဖျားသခင်ဖြစ်ပေါ်စေတာမဟုတ်ဘူးဆိုတဲ့အာမခံချက်ကျွန်ုပ်တို့ဒုက္ခရောက်တဲ့အခါဘယ်လိုခံစားနေရတယ်ဆိုတာဖျားသခင်သိမြင်တယ်ဆိုတဲ့အသိကနေခံစားရတဲ့နှစ်သိမ့်မှုဆင်းရဲဒုက္ခအလုံးအဆုံးတိုင်မဲ့ဆိုတဲ့မျှော်လင့်ချက်ကျမ်းစာအစိုးကိုယုံကြည်စိတ်ချနိုင်ပါသလားစိတ်ချနိုင်တဲ့အကြောင်းရင်းအ ਨੇ စုံနှစ်ခုရှိပါတယ်။ဘုရားသခင်ဟာဆင်းရဲဒုက္ခတွေနဲ့မတရားမှုတွေကိုမုန်းတီးတယ်။ကျမ်းစာခေတ်ကဘုရားသခင်ကိုဝတ်ပြုတဲ့သူတွေမညာမတာဖိနှိပ်ဆက်ဆံခံရတဲ့အခါကိုတော်ဘယ်လိုခံစားရလဲဆိုတာကိုသုံးသပ်ကြည့်ပါ။သူတို့မတော်မတရားဆက်ဆံခံရတဲ့အတွက်ကိုတော်စိတ်ထိခိုက်တယ်လို့ကျမ်းစာမှာဖော်ပြထားတယ်။တရားသူကြီး1:18တခြားသူတွေဒုက္ခရောက်အောင်ပြုလုပ်တဲ့သူတွေကိုဖျားသခင်အလွန်မုန်းသီးတယ်။ဥပမာအပြစ်မဲ့သူရဲ့သွေးကိုသွန်းတဲ့သူတွေကိုဖျားသခင်ဆက်ဆုပ်တယ်လို့ကျမ်းစာမှာဖော်ပြထားပါတယ်။သုတ်တန6:16-19ဖျားသခင်ဟာကျွန်ုပ်တို့တယောက်ချင်းစီကိုဂရုစိုက်တယ်။လူသားတွေပဲကိုယ်စိတ်ဒုက္ခကိုယ်ဝေဒနာကိုသိတာမဟုတ်ပဲယေဟောဝါဖျားသခင်လည်းသိပါတယ်။နေ့ရက်စဉ်ကျုပ်6:29-30ယေဟောဝါဘုရားသခင်ဟာမိမိရဲ့နိုင်ငံတော်အားဖြင့်လူတယောက်ချင်းစီရဲ့ဆင်းရဲဒုက္ခတွေကိုမကြခင်အဆုံးသတ်ပေးပါတော့မယ်။ဒီတော့အတွင်ကိုတော်ဟာမိမိကိုစိတ်ရင်းမှန်နဲ့ရှာဖွေတဲ့သူတွေကိုနှစ်သိမ့်ပေးနေပါတယ်။စဉ်းစားကြည့်ပါဆင်းရဲဒုက္ခတွေကိုဘုရားသခင်ဘာကြောင့်ဖြစ်ခွင့်ပြုတာလဲ။အဲ့ဒီမေခွန်းအတွက်ကျမ်းစာအဖြေကိုယောမ5:12နဲ့နိပေတု3:9တို့မှာဖတ်ကြည့်ပါ